စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တို့ကြားကြာသပတေးနေ့ကတိုက်ပွဲတွေဖြစ်ခဲ့တဲ့သကိုင်းတိုင်းမင်းကင်းမြို့တန်ပေါက်ကျေးရွာအနီးအနားကျေးရွာတွေကဒေသခံပြည်သူအားလုံးလိုအိုးအိမ်စွန့်ခွာပြီးထွက်ပြေးနေရပါတယ်။သူတို့အတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်။ဒီကနေ့မှာတော့ပလဲမြို့နယ်မှာစစ်တပ်ရင်နံမိုင်းဆွဲတိုက်ခိုက်ခံရတဲ့ဆိုတဲ့သတင်းထွက်ပေါ်ခဲ့ပြီးဒီသတင်းပေါ်မှာတော့စစ်ကောင်စီဘက်ကညှင်းဆိုထားပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုကြော်ကြော်သိန်းကပြောပြပေးပါမယ်။
မင်းကင်းမြို့နယ်မှာဇွန်လ15ရက်နေ့ကစပြီးမင်းကင်း PDF နဲ့စစ်တပ်ကြားတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်ဒေသခံကြီးရွာသားတောင်းနဲ့ချီဘေးလူရွာကိုထွက်ပြေးတိမ်းရှောင်နေရတဲ့ကြားတွေကမနေ့ဇွန်လ24ရက်နေ့ကလည်းတန်ပေါက်ကြီးရွာအနီးမှာတိုက်ပွဲဖြစ်ခဲ့တာကြောင့်ဒေသခံတွေထပ်ပြီးထွက်ပြေးနေရတာပါထွက်ပြေးပုန်းအောင်နေရတဲ့စစ်ရှောင်တွေအရေးပေါ်စားနပ်ရိက္ခာနဲ့စေဝါးအကူအညီတွေလိုအပ်နေတယ်လို့ဒေသခံတူက VOA ကိုပြောပါတယ
်အခုထွက်ပြေးနေရတဲ့ချိန်ညတော့တယ်မှာပေါ့ဗျာဟွာဒီကချောင်းပေးတွေမှာဒီတဲလေးပါလေထိုးပြီးမှနေနေရကြတော်တော်များများပါဗျဒီတန်ပေါက်မနေရလို့မျိုးဖြစ်သွားတယ်တန်ပေါက်ရွာတွေနားလေးချင်းမှာရှိရရွာတွေဟိုတည်းကအကုန်လုံးကအားလုံးထပ်ပြေးနေရရတာလို့တန်ပေါက်နဲ့ပတ်သက်တဲ့ဒီလိုဝက်ပုတ်တို့အဲနာလေးဆင်မြင်ကြီးဆင်မြင်လေးတို့ညောင်းစင်းတို့ချာဟိုဘက်အင်တရိုးမှာရှိရဆိုရင်လည်းတုံတို့တုံတို့ဒီကဘိုင်တို့မြေချားတို့အဲ့မှာရှိရဟိုကပြည်သူလူထုကလည်းအိမ်တွေထဲမှာမနေရဗျဘလို့ခက်ခဲရှိနေလဲဆိုသူတို့မှာစားနေရိတ်ခါလိုရတဲ့စီဝါလေးလိုရတဲ့ဗျအပြေတော်တဲ့ဆိုချင်းနေပါကြီးကြိုက်တော့အဲ့ဒါလေးလေဟိုလိုရတယ်ဗျာ
စကိုင်းတိုင်းတဲကပဲမင်းကင်းမြို့ချင်းတွင်းမြို့အောက်ဖက်ကကျေးရွာတွေဟာစစ်တပ်နဲ့မင်းကင်း PDF ကြားတိုက်ပွဲဖြစ်ပြီးစစ်တပ်ကကျေးရွာတွေထဲမကြကနာဆိုသလိုဝင်းပြီးတော့တတ်ဆွဲရှာဖွေတာတွေလုပ်တာကြောင့်ဘေးလူရတောတောင်တွေထဲကိုရွှေ့ပြောင်းနေရပါတယ်ဇွန်လ23ရက်နေ့ကလည်းရင်းမပင်မြို့နယ်ဗန်ပွေးကျေးရွာနီးဖန်းခါချောင်းပေးနယ်တယောချင်းကျေးရွာတို့မှာစစ်တပ်နဲ့ရင်းမပင်ခိုင် PDF တို့တိုက်ပွဲဖြစ်ပြီးစစ်ကောင်စီဘက်ကဗိုလ်မှူးတပ်အပါအဝင်အယောက်20ကြာဆုံးခဲ့တယ်လို့ PDF ဘက်ကပြောပါတယ်ကြာဆုံးတယ်ဆိုတော့အဲ့ဒီပြောဆိုချက်နဲ့အရေးအတွက်ကို VOA ကတိကျအတိမပြုနိုင်တယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးဒီကနေ့မနေ့ပိုင်းကစကိုင်းတိုင်းဒေသကြီးပလဲမြို့နယ်မှာစစ်တပ်ရင်နန်းကိုဒေသခံ PDF တပ်ဖွဲ့ကမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ရင်းမပင်ခိုင် PDF အဖွဲ့တာဝန်ရှိသူတဦးကပြောပါတယ်
ပလဲဖြစ်စဉ်အခြေအနေကတော့ကျွန်တော်တို့မနေ့ကနေ့ကနေ့လေးနိုင်ပွဲလောက်ကနေမဟောင်းနေဖွဲ့တယ်ကျွန်တော်တို့စီတောင်ဦးမှာ9နာရီကျော်ကျော်လောက်မှရောက်တယ်အဲ့ရန်ဒီပဲဆက်ပြီးထွက်တော့ကျွန်တော်တို့စီတောင်ဦးဝမ်မောင်ရင်းနာပင်ပလဲလမ်းကြောင်းကိုတက်တော့မင်းနိုင်ပင်ရဲ့အနောက်ဘက်ကကန်တောင်ဆိုတဲ့စံကြံကြီးရွာရှိတယ်ဒီကတော့အရခေါ်များတဲ့တော့ဟိုကငကမတောင်ပေါ့ဗျာဟုတ်အဲ့ဒီနေရာမှာဖြစ်ပြည်သူတွေထောင်ထားတဲ့နိုင်တုံးလုံးသူတို့မောင်းလာတဲ့ရင်းနှန်းကားသုံးကြီးအမှထိခိုက်မှုရှိပါတယ်။အဲလက်တတော်ပြည်ဆုံးတန်ရန်ရရှိမှုတော့မသိရသေးဘူး
။ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကညှင်းဆိုထားပြီးညကမတောင်နားမှာစစ်ကားသုံးစီးမိုင်းနေမိတယ်ဆိုတာမရှိဘဲဆက်ချွေင်းပြီးရပ်တန့်နေတဲ့အတွက်ပြန်လည်ပြင်ဆင်နေတာသာရှိပြီးလုံခြုံရေးလည်းအပြည့်အစုံရှိတယ်လို့တုံ့ပြန်ထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလွတ်လပ်တဲ့သတင်းဌာနတွေကိုလိုင်စင်ရုပ်ပိတ်သိမ်းခဲ့တာရှိသလိုသတင်းထုတ်တွေကိုဖမ်းဆီးထောင်ချတာလည်းရှိခဲ့ပြီးအခုချိန်မှာတီးခြားလွတ်လပ်တဲ့သတင်းမီဒီယာသမားတွေအနေနဲ့အခင်းဖြစ်နေရတွေကိုကိုယ်တိုင်သွားပြီးသတင်းရယူနိုင်ခြင်းမရှိတာကြောင့်အခုလိုနှစ်ဖက်ပြောဆိုချက်တွေအပေါ်တီးခြားအတည်ပြုဖို့အခက်အခဲတွေ့နေကြရပါတယ်ခင်ဗျာ